ရန်ကုန်မြစ်ပေါ်ကအလုံးစိတ်ကမ်းမှာကုန်တင်ကုန်ချလုပ်ငန်းတွေကိုလှုပ်ဆောင်ရေးအိန္ဒိယကုမ္ပဏီအဒန်နီကိုယင်းနှိမ့်နှံမှုဒေါ်လာပန်း290နဲ့လှုပ်ဆောင်ဖို့မြန်မာစိုးရကခွင့်ပြုလိုက်တဲ့အကြောင်း Hindu Business Line သတင်းမှာမနေ့တုန်းကဖော်ပြထားပါတယ်ဒီလုပ်ငန်းတည်ဆောက်မှုကိုအလုံးနိုင်ငံတကာစိတ်ကမ်းအမှတ်1မှာလှုပ်ဆောင်မှာဖြစ်ပြီးတော့အဒန်နီကုမ္ပဏီအတွက်250စာချုပ်နဲ့သဘောတူခဲ့တာပါမြန်မာစီးပွားရေး Corporation by ညီဧက90ပေါ်မှာဒီစီမံချက်လုပ်မှာဖြစ်ပါတယ်ဒီကုန်တင်ကုန်ချစိတ်ကမ်းတည်ဆောက်ရေးစီမံကိန်းရဲ့ပထမအဆင့်ကိုနောက်နှစ်2020နှစ်ကုန်ပိုင်းမှာအပြီးသတ်ဖို့ရည်ရထားပြီးတော့ဒုတိယအဆင့်တည်ဆောက်မှုကိုနောက်6လအတွင်းလုပ်ဖို့စီစဉ်ထားပါတယ်အခုလိုမြန်မာစိုးရနဲ့ရင်းနှီးမြှုပ်နှံမှုသဘောတူချက်ရတဲ့ကိစ္စကိုအဒန်နီကုမ္ပဏီကအတည်ပြုချက်ပေးပါတယ်ဒါပေမဲ့လုပ်ငန်းသေးစိတ်ကိုတော့မပြောပါဘူးတရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေမြန်မာနိုင်ငံအတွင်းမှာကြီးကြီးမားမားရှိလာနေတာကိုအိန္ဒိယဘက်ကလည်းတုံ့ပြန်ပြီးတော့မြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုတွေလှုပ်လာနေပါတယ်မြန်မာစစ်တပ်ကဦးစီးလုပ်ကိုင်တဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းနဲ့ကုန်တင်ကုန်ချစိတ်ကမ်းတည်ဆောက်ဖို့အဒန်နီကုမ္ပဏီနဲ့သဘောတူညီမှုရခဲ့တာဟာကုလသမဂ္ဂရဲ့မြန်မာလူခွင့်ဆိုင်ရာအချက်လက်ရှာဖွေရေးအဖွဲ့ရဲ့မနေ့ကထုတ်ပြန်တဲ့မြန်မာစစ်တပ်နဲ့စီးပွားရေးထောက်ကူတွေအားလုံးကိုဖြတ်တော်ရေးဆိုတဲ့ကြံပြုချက်ကိုအဒန်နီကုမ္ပဏီဘက်ကကူးမဆက်ရရောက်တယ်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ဝင်တူဖြစ်တဲ့ဩစတြေးလျကလူခွင့်ရှင်းနေခရစ်စီဒိုဒီကဆိုပါတယ်အဒန်နီကုမ္ပဏီဘက်ကတော့သူရဲ့မြန်မာနိုင်ငံကစီမံကိန်းကြောင့်လူခွင့်ရေးကိုထိခိုက်စေမှာမဟုတ်ဘူးလို့မနေ့တုန်းကပဲကြေညာချက်ထုတ်ပြီးတော့တုံ့ပြန်ပါတယ်